မြန်မာနိုင်ငံရေးကိုဖြည့်ရှင်းမှုအတွက်ဘရူနိုင်းနိုင်ငံဒုတိယနိုင်ငံသားရေးဝန်ကြီးကိုမြန်မာရေးအာဆီယံအထူးကိုယ်စားလှယ်ဖြစ်တဲ့အာဆီယံဖွဲ့ကရွေးချယ်လိုက်တဲ့အပေါ်မှာမြန်မာစစ်ကောင်စီဘက်ကသဘောတူလက်ခံလိုက်ပါတယ်။ဒါပေမဲ့လည်းမြန်မာနိုင်ငံရေးမှာထူးထူးခြားခြားတိုးတက်တာမရှိနိုင်ဘူးလို့ဝေဖန်သူရှိတယ်လို့ကိုယ်စားလှယ်အနေနဲ့ထိထိရောက်ရောက်စူးစမ်းဖို့လိုတယ်လို့လ ွက်မှုဖြစ်နေအခုလိုမျိုးအထူးကိုယ်စားလှယ်ခန့်အပ်နိုင်တာဟာပထမဆုံးခြေလှမ်းလို့ပြောနိုင်ပါတယ်အာဆီယံသင်းနေနဲ့မြမရေးနဲ့ပတ်သက်လို့အချက်၅ချက်သဘောတူထားရမှာလေအခုလိုအထူးကိုယ်စားလှယ်ခန့်အပ်ရေးကိစ္စပါပါတယ်ဒီအတွက်ထိုင်းအင်ဒိုနီးရှားနဲ့ဘရူနိုင်းနိုင်ငံကတန်တမန်တွေကိုအစုပြုထားပြီးတော့အခုနောက်ဆုံးဘရူနိုင်းဒုတိယနိုင်ငံရေးဝန်ကြီးကိုရွေးချယ်ခဲ့တာလို့သိရပါတယ်ဘရူနိုင်းနိုင်ငံဒုတိယနိုင်ငံရေးဝန်ကြီးဒတ်တူအာရဝန်ပီဟန်ယူဆပ်ကိုအထူးကိုယ်စားလှယ်ဖြစ်နေမြမဘက်ကအတည်ပြုနိုင်ဖို့စောင့်ဆိုင်းနေရကနေပြီးတော့အခုတော့မြမဘက်ကနေပြီးတော့တရားဝင်သဘောတူလိုက်တာမို့လို့မြမရေးအာဆီယံအထူးကိုယ်စားလှယ်ကိုတရားဝင်ခန့်အပ်လိုက်နိုင်ပါတယ်အခုလိုမြန်မာနိုင်ငံရေးကိုဖြည့်ရှင်းဖို့အထူးကိုယ်စားလှယ်ဖြစ်မြန်မာစစ်ကောင်စီဘက်ကသဘောတူလက်ခံလိုက်ပေမဲ့မြန်မာနိုင်ငံရေးမှာတော့တိုးတက်လာတာမရှိသေးဘူးလို့နိုင်ငံရေးလေလာသုံးသပ်သူဦးတန်းစိုးနိုင်ကအခုလိုပြောပါတယ
်။အာဆီယံကကျွန်တော်တို့အထူးကိုယ်စားလှယ်လွှတ်လိုက်တယ်။လွှတ်လိုက်တဲ့ solution business related to alumni နဲ့နော်အထူးသဖြင့်ပေါ့ဗျာအခုလူလက်ရှိဖန်ဆီးထားတဲ့နိုင်ငံတော်တိုင်းငံပုဂ္ဂိုလ်နဲ့ဒီနိုင်ငံကြီးကောင်းဆောင်တွေဒီကောင်းဆောင်တွေကိုသူ့ဝင်တော့ကျွန်တော်တော့ပြေးလိမ့်မယ်မချင်ပါဘူးသူတို့အနေနဲ့ကတော့ဟိုတန်တမာကြီးထုံးစံရသူတို့ကတစ်ဆင့်ကျွန်တော်တို့နေနေရေးထားဝင်ကြီးဌာနမှာအဲဒီမှာပြောပြတာရှင်းပြတာအဲ့လိုမျိုးတွေပဲလုပ်နေတယ်အဲဒီကပို့ပြီးတော့ကျွန်တော်အနေနဲ့ပြိပီအောင်ပြောလို့မထားပါဘူးခင်ဗျအာရှနိုင်ငံနေရာဘုံကကုလသမဂ္ဂကခံထားတဲ့ဒီကျောင်းမှာတင်မှုကြောင့်ရကိုယ်စေကူတော့ဒီရင်းတော်ဝင်ဝင်မပြည့်ရဲ့အဆိုးဖြစ်တာဘူးနော်အခုတော့အာဆီယံကတော့သူကအင်ဂျင်နီယာနိုင်ငံတွေအင်ဂျင်နီယာအဖွဲ့အစည်းဖြစ်တဲ့ကတည်းကကောင်းတယ်လို့လူအနေနဲ့လက်ခံတာပေါ့ဗျာအဲလိုခံလိုက်တဲ့အတွက်ဓမ္မကြီးကြေညာနဲ့ပတ်သက်ပြီးတော့ထူးထူးခြားခြားထုံးကတူတက်လာစရာသိအကြောင်းမရှိဘူးအကြောင်းမမြင်ဘူးလို့ပဲကျွန်တော်ကသုံးသပ်ပါတယ
်အထူးကိုယ်စားလှယ်အနေနဲ့မြန်မာနိုင်ငံရေးမှာပအောင်ပတ်သက်သူအားလုံးကိုတွစ်ဆုံဆွေးနွေးမှုလုပ်မယ်လို့အာဆီယံသဘောတူညီချက်ထဲမှာပါရှိပါတယ်အာဆီယံထူးကိုယ်စားလှယ်ကိုအာဆီယံမူပေါင်းအတွင်းကနေပြီးတော့ပူးပေါင်းဆောင်ရွက်သွားပါမယ်လို့တော့မြန်မာစစ်ကောင်ဆောင်ဗိုလ်ချုပ်ကြီးမင်းအောင်လှိုင်ကသူ့ရဲ့မိကုံးထဲမှာပြောထားပါတယ်အာဆီယံသဘောတူညီချက်ထဲမှာအကြမ်းဖက်တိုက်ခိုက်မှုတွေရပ်တန့်ကြဖို့ဆရာဖွဲ့တွေကြားမှာညှိနှိုင်းဆွေးနွေးအဖြစ်ရှာကြဖို့အာဆီယံထူးကိုယ်စားလှယ်ခန့်အပ်ပြီးတော့ဒီလိုဆွေးနွေးမှုတွေဖြစ်လာစေအတွက်ကြားဝင်ဆက်ဆက်ဖို့လူသားချင်းစာနာမှုအကူအညီတွေပေးသွားဖို့နဲ့အထူးကိုယ်စားလှယ်အနေနဲ့မြန်မာနိုင်ငံကိုတွားပြီးတော့တပ်ဆိုင်ရာဖွဲ့စည်းအသီးသီးနဲ့တွေ့ဆုံမှုဆိုတာတွေပါပါတယ်။အဲ့ဒီထဲကလှုပ်တင့်လှုပ်ထိုက်တာတွေကိုလုံနိုင်ခဲ့တယ်ဆိုပြီးတော့ဗိုလ်ချုပ်ကြီးမင်းအောင်လှိုင်ရဲ့မကြသေးခင်ကပြောတဲ့မိကုံးထဲမှာပါပါတယ်။ဒါပေမဲ့အသေးစိတ်ကိုတော့သူကပြောမထားပါဘူး။နိုင်ငံရေးသုတေသီတူဖြစ်တဲ့ဒေါက်တာခင်စော်ဝင်းကတော့ဒီသဘောတူညီချက်တဲ့ဘာတစ်ခုမှဖြစ်မလာသေးဘူးလို့သူ့ရဲ့အမြင်ကိုပြောပါတယ
်။ဒီဆင်နီဝဲကြီးဝေးလုပ်တယ်။အဲ့ဒီမှာသူတို့မကောင်းလဲ။မူပေါင်း950ကို6လိုက်တယ်။အဲ့တော့မြန်မာဆိုရကလည်းအစ်စ်ကောင်စီကအစ်စ်ကောင်စီကလည်းတော့လက်ခံပါသူပြောတယ်။ဒါပေမဲ့ဘာမှဖြစ်လာသေးဘူးလေ။အဲ့တော့နိုင်ငံရေးရနိုင်ငံတကာစစ်တမ်းရေးရဘယ်လောက်ရှိထိုးပေါက်နိုင်မလဲ။အခုလက်ရှိအချိန်ဒီတော့ဘာမှထူးခြားမလာသေးဘူး။ဒီပို့ကိုပမာအဲ့ဒါကိုပြောတာအများကြီးတည်နေတာ။ထိုးပေါက်နိုင်မယ်လို့ပြောလဲမှာလေပြောရပါလေ။ဒါပေမဲ့တစ်ခါရှိနေဆိုလို့ရှိရင်လည်းစစ်ကောင်စီနေနဲ့သူတို့ကဘောရကနာပြောပြီးဟွာရီဖွဲ့ဒီရီဖွဲ့နဲ့ဒီရဲမှာဘို့ဆိုအာဆီယံကုန်စည်ကိုလက်မခံဘူးပြဆိုလို့ရှင်အဲသူတို့မျက်နှာအစိုးပြန်ပြီးတော့ရှင်းလက်ပြတာအတူတူပဲနော်အဲ့လိုလည်းအဖြစ်မခံနိုင်ဘူးလေဆိုတော့အဲ့လိုတက်ခိုင်းကြလို့ရှင်းပါလေ
အာဆီယံကခန့်အပ်တဲ့မြန်မာနိုင်ငံထူးကိုယ်စားလှယ်အနေနဲ့သူ့ရဲ့တာဝန်တွေကိုမကြခင်မှာစတင်တော့မှာဖြစ်တယ်လို့တက်ဆိုင်သူအားလုံးနဲ့အပြည့်အဝတွေ့ဆုံခဲ့ရမှာဖြစ်တယ်လို့အင်ဒိုနီးရှားနိုင်ငံရဲ့ဝန်ကြီးရဲ့သတင်းထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြပါရတယ်။စစ်ကောင်စီဘက်ကတော့မြန်မာနိုင်ငံထူးကိုယ်စားလှယ်ကိုသဘောတူလက်ခံပြီးတော့ပူးပေါင်းဆောင်ရွက်မယ်လို့ပြောထားပြီးမဲ့ဖမ်းဆီးခံထားတဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါ်စန်းစုကြည်ပါဝင်အခြားနိုင်ငံရေးကောင်းဆောင်တွေနဲ့တွေ့ဆုံခွင့်ပေးမပေးဆိုတာကတော့ရှင်းလင်းလင်းမသိရသေးပါဘူးခင်ဗျာ။